ကမ္ဘာစနေဧကဇေနုဟာမနစ်ကဒီချိန်နဲ့နှိုင်းရှင်ရဲ့အများအပြားတက်နေသေးပြီမဲ့ပြီးခဲ့တဲ့စက်တင်ဘာလမှာတိတိတတ်တာကျသွားတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ကြာသပတေးနေ့ကထုတ်ပြန်တဲ့လစဉ်စနေဧကဇေအညွန့်ကိန်းဟာအောက်ကုလတဲ့စာရင်200ခန့်လုံးလျှော့သွားတယ်လို့ကုလသမဂ္ဂစနေဧကနဲ့စိုက်ပျိုးရေးအဖွဲ့ FAO ကပြောတာပါ။တကြားနှံစားသည့်နဲ့နဲ့ရေနံဇေနုတွေကျသွားတာနဲ့အတူစားတောက်ကုန်အများစုရဲ့ဇေနုတွေကျဆင်းသွားတာကိုအညွန့်ကိန်းကပြနေတယ်လို့ FAO ကပြောပါတယ်။ဈေးနှုန်းကျသွားတာဟာအများအပြားတော့ရောင်းလူအားဒါမှမဟုတ်အနာဂတ်ရောင်းအားအလားအလာတွေတိုးသွားတာကြောင့်ဖြစ်တယ်လို့ FAO ကဆိုပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးအားနည်းတာနဲ့အမေရိကန်ဒေါ်လာအားကောင်းနေတာကလည်းအကြောင်းရင်းတစ်ခုဖြစ်ပါတယ်။အထူးသဖြင့်အရှေ့အာဖရိကဒေသနဲ့ဒေသတချို့မှာစားနပ်ရိက္ခာမလုံလောက်မှုနဲ့ဆက်ပြီးရင်ဆိုင်ရပွဲရှိတယ်လို့တော့ FAO ကသတိပေးထားပါတယ်။နိုင်ငံ32နိုင်ငံဟာပြင်ပကစားနပ်ရိက္ခာအကူအညီတွေလိုအပ်နေတယ်လို့ FAO ကခန့်မှန်းထားပြီးအဲ့ဒီနိုင်ငံတွေထဲမှာအာဖရိကတိုက်ကအများစုဖြစ်ပေမဲ့အာဖဂန်နစ္စတန်နဲ့ပါကစ္စတန်တို့အပါအဝင်အာရှနိုင်ငံအများပြားလဲပါဝင်ပါတယ်။